ရေဘေးတင့်ချင်းပြည်နယ်စကိုင်းမကွေးမန္တလေးနဲ့အေယာဝတီတိုင်းတို့မှာမဲစည်ရင်စီစစ်မှုတွေထိထိရောက်ရောက်လုပ်နိုင်ဖို့မဲစည်ရင်ပြင်ညာမဲ့ရက်ကိုထပ်ပြီးတိုးပေးမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းကြေညာလိုက်ပါတယ်။အခုလိုဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတဲ့မတ်တိန်ကြီးထိုက်ကအပြည့်အစုံကိုပြောပြမှာပါရှင်
။ဟုတ်ကဲ့ပါရှင်။ရည်ကြီးမှုနဲ့မြေပြိုမှုဒဏ်တွေကိုလာနဲ့ကြီးခံစားခဲ့ကြရပြီးအခုချိန်ထိပြန်လည်ထူထောင်ရေးလုံလုံလောက်လောက်မလုပ်နိုင်သေးတဲ့ချင်း၊စကိုင်း၊မကွေး၊မန္တလေးနဲ့အီယာဝတီတိုင်းတို့ကမြို့နယ်တချို့ကိုမဲဆန္ဒရှင်စီရင်ကြီးညာမဲ့ရက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းတစ်ပတ်ကနေသတင်းသုံးပတ်အထိတိုးမြင့်ပေးလိုက်ပါတယ်။မြေပြိုမှုကြောင့်အိုးအိမ်တွေဆုံးရှုံးခဲ့ရပြီးမြို့ကိုပါရွှေ့ပြောင်းထားရတဲ့ဟာခါမြို့မှာတော့မဲဆန္ဒရှင်စီရင်ကိုအောက်တိုဘာလ10ရက်နေ့အထိချိန်ညာပေးသွားမှာဖြစ်တယ်လို့ဟာခါမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဥပွေဟူးကပြောပါတယ်
။မဲဆင်းအနေနဲ့တော့မဲဆင်းတော့အလုံးဆိုင်ဘော့မှာတတ်နေပါတယ်တတ်ပြီးပြီမဲဆင်းကဘာဖြစ်လို့တိုးတယ်လဲဆိုတော့သူတို့စီရင်ကုန်းတုန်းကမရှိတဲ့လူတွေနောက်ပြီးတော့မိချင်တဲ့လူတွေလည်းမျိုးနာမည်မပါလို့အဲ့ဒါဆောက်ထားတော့အခုမင်းရှင်တော့အားလုံးစမီပြီလို့ပြောတော့ပြောကြတယ်ကျွန်တော်တို့ဟာခါမြို့နယ်အနေနဲ့တော့မဲကြုံဖွင့်ဖို့အထက်ခဲတော့မရှိပါဘူးဒါနဲ့ဥပမာကျွန်တော်မျိုးဟောင်းကအားလုံးပြူတဲ့အတွက်မျိုးဟောင်းကဟောမျိုးတစ်ကိုပြောနေတော့မင်းကြုံကအကြီးနာမဲမြို့ဟောင်းမဲကြုံကိုမြို့တိမဲကြုံမှာပဲပြောင်းလိုက်တယ်အဲ့ဒါလိုပဲအဆက်ခဲတော့တယ်ပါပါဆိုရှိတယ်ဒါမဲတိုက်တော့မရှိပါဘူ
းမြေပြိုမှုကြောင့်အိုးအိမ်ဆုံးရှုံးခဲ့ကြရတဲ့သူတွေဟာဟာခမြို့တိကဖျားเจ้าမှာခိုးလုံနေကြရပြီးနေစရာစားစရာလမ်းပန်းဆက်သွယ်ရေးတို့မှာအတော်လေးအခက်တွေ့နေရတဲ့အပြင်မဲယုံတွေကိုလည်းရွှေ့ရမယ်လို့ဥပွေဟူကပြောပါတယ်
ပြူပြူတဲ့လူကဟောမြူတစ်မှာလည်းအားလုံးကြောင်းလိုက်တယ်ဆိုတော့မြူတစ်ဆရာစကူကြောင်းမှာများတော့အချင်းဆရာစကူကြောင်းမှာနေကြတယ်။နောက်ပြီးတော့အထာသာင့်မှာအဆမ်ဘလီဟောမှာပဲနေကြတယ်။အဲ့လိုပဲဆရာစကူကြောင်းမှာများတော့အချင်းဆရာစကူကြောင်းမှာပဲနေကြတယ်။မပြူတဲ့နေရာလည်းရှိတော့ရှိတာပေါ့ဗျာ။ဒါပေမဲ့များတော့အချင်းအင်ချင်း900လောက်တော့ပြူတော့တယ်လို့ပြောကြတယ်။သာသတ်ကြည်ရအစိုးရအနေနဲ့အတော်ကိုပဲသူစားနေပါတယ်ဒါပေမဲ့မိုးကလည်းမတိတ်ဘူးဒီလိုပဲယူနေပါတယ်ဆိုတော့လာနာအခုပြင်းနေတယ်မနေ့ကတော့ပြန်ပြူလိုက်တယ်အဲ့လိုပဲလာနာတိုက်မကောင်းပြပါဘူး
ချင်းပြည်နယ်တွင်ကဟာခါမျိုးအပြင်မတူပြီးတွန်းဆန်မျိုးတို့မှလည်းမဲစင်းကျင်နာမဲ့ရက်ကိုထတ်တိုးပေးထားပါတယ်စကိုင်းတိုင်းအတွင်းကရေးပေးကြောင့်မဲစင်းကျညာတဲ့ရက်နောက်ဆုတ်ခရရတဲ့ဒေသတချို့မှာလည်းရက်ထပ်တိုးပစ်ထားတဲ့အကြောင်းစကိုင်းတိုင်းရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးတင်ဦးကပြောပါတယ
်။ online ကိုဖောင်းမြင်လို့ဒီကနားကလည်းဟိုကလေးဝါကိုမြင်ကြည့်လို့ပါဘူး
။ဒီ
ကြည့်ရပါတော့။ဒီကြည့်တော့ပထမပိုင်းတော့ကျွန်တော်တို့ကဟိုသတင်းနဲ့မှာမဲစင်းကမယ်ဆိုတော့အချို့ညညအဆုကြီးကမကတ်နိုင်ဘူး။ဒါရီက online မှာဆိုရင်နည်းနည်းကြံတယ်ပေါ့နော် online တို့နောက်ဖောင်းမြင်တော့မှကြံတယ်ပေါ့နော်အဲအဲ့အလေးတွေကတော့ဟိုစိတ်ရှိနေမှကတ်နိုင်တယ်ကြောအဲကြောင့်ကျွန်တော်တို့အဲ့ဒီနည်းနည်းတော့ကြာတော့ကတ်တဲ့နေရာလေးကိုကျွန်တော်ပြန်ပြီးတော့ဟိုသူတို့ကြည့်တဲ့ရက်ကိုရအောင်ပေါ့နော်ကြည့်တယ်ဟိုကျွန်တော်လည်းဟိုလာပြီးတော့ဟိုကတ်ဖို့ကျင်တယ်စာတင်နေတယ်ပို့ဖို့ရအောင်ဆိုတော့တော့ရက်ကလေးဖတ်ဆူပေးလိုက်တာပါ
စကိုင်းတိုင်းတွင်းမှာတော့မင်းစင်းအနေငယ်ပြင်ဆင်ရတဲ့အနေအထားရှိပေမဲ့စိုးစိုးဝါးဝါးမှားယွင်းတဲ့အနေအထားမရှိဘူးလို့တိုင်းကော်မရှင်ရဲ့ဥက္ကဋ္ဌဦးတင်ဦးကပြောပါတယ်။စကိုင်းတိုင်းအတွင်းကမုံရွာဆက်လင်းကြီးကနီမော်လိုက်ဖောင်းပြင်းမြို့နယ်တို့ကတော့အောက်တိုဘာလ2ရက်နေ့အထိတိုးပေးထားပါတယ်။စေတုတ်တရားမြင်းချံဟင်းတရဇလုံမြန်အောင်မြို့နယ်တို့ပါတော့စက်တင်ဘာလ4ရက်နေ့အထိတိုးမြင့်ပေးထားပြီးအင်ကပူမြို့နယ်တွင်ကမဲဆန္ဒရှင်တွေအနေနဲ့တော့စက်တင်ဘာလကုန်အထိမဲစင်းတွေစစ်ဆေးပြင်ဆင်နိုင်မှာဖြစ်ပါလေရှင်